အီဂျစ်နိုင်ငံကနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဟိုစနီမူဘာရက်အသက်60နှစ်မှာကွယ်လွန်သွားပါပြီ။သူကလင်ကြောင့်ကိုတော့နိုင်ငံမှာရုပ်သံသတင်းဌာနမှဒီကနေ့ကြေညာပါရယ်။နေပေါင်း30နှစ်ပါကြာအီဂျစ်နိုင်ငံကိုအုပ်ချုပ်ခဲ့ပြီး2017ခုနှစ်မှာတော့သူ့ကိုဆန့်ကျင်ငှက်ကွက်တဲ့လူလူဆန္ဒပြပွဲတွေ18ရက်ကြာပေါ်ပေါက်ခဲ့ပြီးအနာကနေဖယ်ရှားခံခဲ့ရတာပါ။အီဂျစ်လေတပ်မှတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာလေတပ်အကြီးအကဲတာဝန်နဲ့ဒုတိယကာကွယ်ရေးဝန်ကြီးတာဝန်တွေကိုပါထမ်းဆောင်ခဲ့ပါတယ်။1985ခုနှစ်ကသမ္မတအန်ဝါ ဆာဒတ်လက်ထက်မှာသူ့သမ္မတဖြစ်လာခဲ့ပြီး1982ခုနှစ်အော်တိုဘာလာတဲ့ Islamic စစ်သွေးကျော်ရဲ့လှုပ်ကြံတပ်ဖြတ်မှုကြောင့်သမ္မတဆဒတ်ကွယ်လွန်သွားပြီးတဲ့နောက်မှာတော့အီဂျစ်နိုင်ငံရဲ့သမ္မတဖြစ်လာခဲ့တာပါ။အရှေ့အလယ်ပိုင်းဒေသတော်သူ့ကိုကန့်ကွက်သူတွေများခဲ့ပေမဲ့1989ခုနှစ်မှာ Israel နိုင်ငံနဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ချုပ်ဆိုခဲ့တာကြောင့်အနောက်နိုင်ငံတွေရဲ့ယုံကြည်ရတဲ့မဟာမိတ်အဖြစ်ယက်တည်နိုင်ခဲ့ပြီးအီဂျစ်နိုင်ငံတွေနှစ်ပေါင်းများစွာအာဏာယူခဲ့သူဖြစ်ပါတယ်။သူ့လက်ထက်မှာအရေးပေါ်အခြေအနေထုတ်ပြန်ပြီးတော့နိုင်ငံရဲ့အတိုက်အခံတွေကိုနိုင်နှင်းဖို့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုအာဏာကုန်ပေးခဲ့တာအပြင်အခြေခံလူအခွင့်အရေးထိန်းချုပ်ကန့်သတ်တာတွေပါလုပ်ခဲ့တာပါ။1990ပြည်လုံးနှစ်တွေအတွင်းအီဂျစ်ရဲ့တပ်ဖွဲ့စစ်တပ်နဲ့အရတားပြည်သူရဲနဲ့ချီအသက်ခံခဲ့ရတဲ့အစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုလည်းမူဘာရက်ကအင်အားသုံးနိုင်နေခဲ့တာပါ။အစိုးရစန့်ကျင်ဆန္ဒပြပွဲတွေရဲ့ဖိအားကြောင့်2017ခုနှစ်အာဏာကဖယ်ရှားခံခဲ့ရပြီးနောက်ပိုင်းမှာတော့အစိုးရစန့်ကျင်ဆန္ဒပြသူတွေကိုတပ်ဖြတ်မှုနဲ့မူဘာရက်ဖမ်းဆီးဆုဆွဲခံခဲ့ရပါတယ်။2012ခုနှစ်အော်တိုဘာလာမှာတော့တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးအခြားအီဂျစ်ထိပ်တန်းခေါင်းဆောင်တချို့နဲ့အတူထောင်ထောင်တက်တက်ချမှတ်ခံခဲ့ရပါတယ်။